တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအခြေအနေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေကြပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus Lounge တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါရဲ့ရှင
်မင်္ဂလာပါခင်ဗျ VOE America တန်ကနေပြီးတော့စင်ညာဘက်အစီအစဉ်ကိုဆက်လက်ထုတ်လွှင့်နေပါတယ်ပုံမှန်ထုတ်လွှင့်နေကြစနေညတည်းဒီလိုက်အစီအစဉ်နေရာမှာကိုဗစ်ကာယောဂါအကန့်အသတ်အခြေအနေတွေကြောင့်နိုင်ငံရေးစနွေကန်းအစီအစဉ်နဲ့အစားထိုးတင်ဆက်နေပါရယ်ဒီတစ်ပတ်မှာတော့လာမယ့်ယူကောက်ပွဲအတွက်မကြခင်ကထုတ်ပြန်ခဲ့တဲ့အာရယအမျိုးသားဒီမိုကရေစီဖွဲ့ချုပ်ကုစလေလောင်ရှင်းကိစ္စကိုသုံးသပ်ဆွေးနွေးထားပါရယ်မြမရီလီလာသူဒေါက်တာရမျိုးသိန်းနဲ့ဒင်းစာဆရာကုတီဟာသွေးရုံနဲ့ပင်တိုင်ဆွေးနွေးထားပါရယ်ဟုတ်ကဲ့ပါခုဒီမကြခင်ကပဲအာနာယအန်ဒီပါတီကထုတ်ပြန်တဲ့ရွေးကောက်ပွဲအတွက်ကုစလေလောင်စင်းဟာဒီတခြားနိုင်ငံရေးပါတီတွေရောလေးလာသူတွေရောအလေးပေးဆောင်ကြည့်တာခံခဲ့ရပါတယ်။ဆိုလိုတာကအန်ဒီရဲ့ကုစလေအပြောင်းလဲပုံမှာဘာတွေထူးလာမလဲ၊ပြိုင်ပွဲတွေကလည်းဘယ်သူပါမလဲဆိုပြီးတော့စိတ်ဝင်စားကြပါတယ်။အဲ့တော့ဒေါက်တာရေမျိုးသိန်းကိုအရင်မေးကြည့်ပါတယ်။ဒီစင်းထွက်လာတာနဲ့ပတ်သက်ပြီးတော့ဘယ်လိုမြင်မိပါလဲဗျ။ဟ
ိုကျွန်တော်မြင်ကတော့ဒီလက်ရှိပေါ်လေဒီထုတ်ပြန်လိုက်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီရဲ့ဒီဖြစ်တော်ကုစလေလောင်စင်းမှာဒီလူဟောင်း80ရာခိုင်နှုန်းတော့ပြန်ပါတဲ့အပေါ်မှာတော့စိတ်ပြီးတော့စိတ်တိုင်းမကြပါဘူး။ဘာဖြစ်လို့လဲဆိုတော့လူငယ်တွေ9နှစ်လွတ်တော်တည်တန်းအတွင်းမှာနော်လွတ်တော်ကိုယ်စားလှယ်တွေဆွဲဆောင်ရည်နဲ့ပတ်သက်ပြီးတော့စိတ်တိုင်းမကျစရာတွေအားမလို့အားမရဖြစ်စရာတွေတော်လေးကိုကြားလဲကြားခဲ့ရတယ်၊သိလဲသိခဲ့ရတယ်၊နော်တွေ့လဲမြင်ခဲ့ရတာတွေလည်းရှိတယ်။အဲ့ဒီအခါကျတော့ပထမမျှော်လင့်တာကတော့အနည်းဆုံးတော့ဟလာ90ရာခိုင်နှုန်းတော့ကတော့အလူသစ်တွေပါလာလို့မယ်လို့ညွှန်လို့နေပါတယ်။ဒါတို့တော့လည်းပဲလူဟောင်းက80ရာခိုင်နှုန်းတော့ဖြစ်ပြီးတော့လူသစ်က20ရာခိုင်နှုန်းတော့ပဲဖြစ်တယ်ဆိုတာကိုသိရတဲ့အချိန်မှာတော့ဒါဟိုစိတ်ပြက်စရာတခုလို့ကျွန်တော်အနေနဲ့တော့မြင်မိပါတယ်
။တကယ်တမ်းရွေးချယ်ရတာလူတစ်ထောင်ကျော်ရွေးချယ်ရတဲ့ခါကျတော့ energy မှာငကိုရှိပြီးသား resource ရဲ့အခြေအနေနဲ့ကဘလို့ဖြစ်တယ်လို့လဲကိုရိုင်မျိုးသိရင်အမြင်ကဘလို့ဖြစ်စေချင်လို့လဲ
။ကျွန်တော်ကတော့အလားဟိုအမြအချို့ချို့သောသူတွေကဝေဖန်ကြတာရှိတယ်ဗျာအာ NLD မှာလူရှိဦးလားပေါ့အစိုးရဖွဲ့တဲ့နေရာမှာလဲဟလာဟိုပါတီပြပလူတွေခေါ်ပြီးတော့ဖွဲ့စည်းရတာအဲကျွန်တော်မြင်ကတော့ NLD ပါတီထဲမှာနော်တကယ်လုံရင်ကန်ရရှိတဲ့လုံနိုင်ကန်နိုင်ရှိတဲ့ပုံကိုယ်တွေအများကြီးရှိတယ်လို့ကျွန်တော်နားလဲပါတယ်အဲဒါပေမဲ့အဲ့ဒီကိုယ်စားလှယ်လုံးကြီးရွေးချယ်တဲ့နေရာမှာအစိုးရဖွဲ့ဝင်တွေရွေးချယ်တဲ့နေရာမှာစနစ်တကျပေါ့လေနော်ဟိုအချက်အလက်ကောက်ယူပြီးတော့သူတေသနာလုပ်ပြီးတော့နော်အိုရွေးချယ်တာမျိုးလုံနိုင်တဲ့အပိုင်းမှာအားနည်းတယ်လို့ကျွန်တော်ကမြင်ပါတယ်။အဲအခုတချိန်ဟလာဟိုကိုယ်စားလှယ်လုံးရွေးချယ်တဲ့နေရာမှာလဲကျွန်တော်သွားပြီးသတိထားမိတာကဘာလဲဆိုတော့ဟိုဒီတချိန်မှာကတော့တိုင်းဒေသကြီးနဲ့ပြည်နယ်ပါတီအလုံးစုံဆောင်အဖွဲ့တွေရဲ့ဆုံးဖြတ်ချက်ကအဲတိတ်ပြီးတော့အရင်းပါတဲ့အနေအထားမျိုးသွားတွေ့ရပါတယ်။အဲ့ဒီတိုင်းဒေသကြီးနဲ့ပြည်နယ်အလုံးစုံဆောင်အဖွဲ့တွေရဲ့ဟလာအောက်ခြေနဲ့ဘလောက်ထိထိတွေ့ပြီးတော့အောက်ခြေရဲ့အခြေအနေတွေဘယ်လောက်ထိကျွမ်းချုံပြီးတော့စဉ်းစားဆုံးဖြတ်နိုင်တယ်လဲဆိုတဲ့ပုံမှာမူတည်ပြီးတော့ကိုယ်စားလှယ်လုံးရွေးချယ်မှုရဲ့ရလတ်ထွက်လာတယ်လို့ကျွန်တော်ကမြင်ပါတယ်။အဲ့တော့လက်ရှိရွေးချယ်လိုက်တဲ့ကိုယ်စားလှယ်လုံးတွေထဲမှာအရင်ချင်းရှိတဲ့သူတွေလုံရင်ကန်ရင်ရှိတဲ့သူတွေလည်းအများကြီးပါပါတယ်။သို့တော်လည်းပဲတော့တကယ်တမ်းအစ်စ်လဲဖို့တဲ့နဲ့ဟလာကိုယ်စားလှယ်လုံးတွေလည်းပြန်ပါလာတာကိုတွေ့ရပါတယ်။အဲ့ဒါကတော့နောက်ငါးနှစ်အတွက်ကိုအားမဖြစ်စေဘူးလို့ကျွန်တော်အဲ့လိုသုံးသပ်တာပါ။
ဟုတ်ကဲ့ကိုရမျိုးတက်ကတော့ဒီစင်းနဲ့ပတ်သက်လို့အားမရဘူးပေါ့နော်ကိုင်းဆက်စရာကိုတရားသူရဲ့အမြင်လည်းသိချင်ပါလားခင်ဗျ
အဲဆိုတော့ကိုဟိုရမျိုးသိန်းပြောသလိုပါပဲကျွန်တော်တို့ကအစတည်းကလေဒီစင်းနေမထွက်လာခင်တည်းကသုံးသက်တယ်ဟိုကျွန်တော်တို့ကဒီစင်းနေကလာအရန်အရေးကြီးတယ်ဘာဖြစ်လို့လဲဆိုတော့တော်တော်များများကနှစ်လယ်လောက်ထဲကပေါ့နော်ပြောနေကြတယ်စိတ်ပြက်တယ်ဒီတစ်ခေါက်ဆိုလို့ရှိရင်တော့မဲမပေးဘူးလို့ပြောနေတဲ့အတန်တွေကကျွန်တော်တို့ကကြားပြီးသားဖြစ်တဲ့အတွက်ကြောင့်မလို့ဒီတစ်ချိန်ရေကောက်ပွဲဖြစ်ပြီဆိုလို့ရှိလို့ရှိလို့ရှိရင်တော့ဟလာလူတွေမဲပေးချင်အောင်ဟလာဒီထွက်လာမဲ့ line net ဒီအရေးပါတယ် line net ကိုကြည့်ပြီးတဲ့အခါမှာမဲမပေးဘူးလို့ဆုံးဖြတ်ထားတဲ့သူတွေကတဖန်ပြန်ပေးချင်တဲ့စိတ်ဖြစ်အောင်ဟလာဒီ line net ကိုပြင်ဆင်လာဖို့လိုတယ် line net နဲ့ဆွဲဆောင်ရမယ်ပေါ့ဗျာဘာလို့လဲဆိုတော့ကြာစင်းနေတဲ့လူတွေရဲ့စိတ်ပြတ်မှုပေါ့နော်ဒါဒေတာတွေအသီးသီးတွေမှာ ဆိုသူတို့ရဲ့စိတ်တွေကိုပြန်ပြီးတော့ဟိုတက်မှတ်နိုင်အောင်ပြန်ပြီးစိတ်ဝင်စားနိုင်အောင်เนาะဒီကျွန်တော်တို့ဒီ NLD ဘက်ကိုပြန်ပြီးဦးလှည့်လာအောင်ဟာလာကျွန်တော်တို့ဒီအစ်စ်ပေါ့เนาะတချို့ကြောင်းတဲ့ကြောင်းထိုက်တဲ့နေရာတွေမှာတော်တော်များများလေးပြောင်းပြီးတော့ဟိုပြုတ်ပြုတ်ပြင်းနေပေါ့ဗျာကျွန်တော်တို့လူတွေရဲ့အတန်အောင်နားထောင်နေဟာလာနားထောင်ပြီးရဲ့လူတွေနဲ့ကျွန်တော်တို့လူတွေရဲ့ပျော်လင့်ချက်နဲ့အနည်းဆက်ဆုံးဖြစ်နိုင်တဲ့လူတွေကိုအာရှာဖွေပြီးတော့ကျွန်တော်တို့ဒီချိန်မှာပြိုင်ဖို့ကြိုးစားလာတယ်ဆိုတော့အသွေးကိုဆောင်ဖို့လိုတာပေါ့နော်။ဘာဖြစ်လို့ဆိုတော့ကျွန်တော်တို့ကဒီရွေးကောက်ပွဲနိုင်ဖို့မနိုင်ဖို့ကိစ္စတပိုင်းရှိတယ်လို့ကျွန်တော်တို့လူတွေရဲ့ဒီရွေးကောက်ပွဲဒီပေါ်မှာစိတ်ဝင်စားမှုရော့ကြမသွားအောင်လည်းဒီရွေးကောက်ပွဲဒီမှာလူတွေကမဲလာပြီးတော့ကျွန်တော်တို့ကဒီမိုကရေစီအဲစနစ်တည်ဆောက်ရေးအတွက်လည်းအရေးပါတယ်ဗျ။ဘာလို့လဲဆိုတော့ NLD မဲနိုင်တာမနိုင်တာတပိုင်းဒါက NLD အာဏာပြန်ရဖို့အရေးကြီးတယ်မကြီးဘူးဆိုတဲ့ကိစ္စကပြဿနာတစ်ခုဖြစ်တယ်လို့ကျွန်တော်တို့ရွေးကောက်ပွဲကိုလူလူစိတ်ဝင်စားရမလို့စိတ်ဝင်စားအောင်ဆိုလို့ကိစ္စတွေနောက်ထပ်အရေးကြီးတဲ့ issue တစ်ခုပဲ
။ဒေါ်ဆန်းစစ်တီကတော့ဒီလိုရွေးချယ်တဲ့နေရာမှာပါတီပေါ်တစ္ဆာဆောင်တည်တဲ့လူတွေ့ကြုံရှိတဲ့သူတွေကိုဦးစားပေးခဲ့တယ်လို့ပြောပါတယ်ခင်ဗျာ။သူပြောတဲ့စံနှုန်းစံထားနဲ့ပတ်သက်လို့ကုသရာသူဘာများထောက်ပြခြင်းပါလဲ
။သူရဲ့အဲ့ဒီနေရာကျွန်တော်တို့ဒီ video message ပေါ့နော်ကျွန်တော်တို့ဒီအစ်စ်ရွေးချယ်လိုက်တဲ့ကျွန်တော်တို့နောက်2020ရွေးကောက်ပွဲတွေရွေးချယ်လိုက်တဲ့ကျွန်တော်ကိုယ်စလဲလောင်းတွေကိုပြောတဲ့ message ကိုကျွန်တော်နားထောင်တဲ့အခါမှာအဲ့ဒါအဲ့ဒီမှာသူစောပြောတဲ့အချက်တစ်ချက်ပါတယ်သူကအဲ့ဒီအချက်ကတော့ကျွန်တော်ထင်တယ်အဲထွက်သွားတဲ့လူတွေကိုကြီးညွှန်းကျင်တယ်တတ်တတ်လို့ပဲကျွန်တော်ထင်ပါတယ်သို့တော်လည်းပဲအဲသူတည်းမှာကျွန်တော်သတိထားမိတဲ့အချက်ကပါလဲဆိုတော့ဟိုကျွန်တော်အစ်စ်တွေအများကြီးထည့်လိုက်ရင်ဒီသွားနေတဲ့အချိန်မှာကျွန်တော်တို့ balancing အောင်သွားမယ်ပေါ့နော်သွေးအစ်စ်ဆိုတာမလောင်းအောင်ဖို့လောင်းရမယ်သို့တော်အရန်အများသွားရင်လည်းသူတို့သွားနေတဲ့လမ်းကြောင်းပေါ်မှာအစ်စ်တွေအများပြီးတော့ဘယ်သွားမှမသိပေါ့နော်အတွေ့အကြုံရှိဟလာဒီကျွန်တော်တို့ဒီ NLD ရဲ့သွားတဲ့ပုံစံပေါ့နော်ပုံတရံနဲ့အလုပ်ပုံလုံးကြီးအတွေ့အခေါ်ကျွန်တော်တို့ဒီနိုင်ငံရေးချိန်ပေါ့နော်အဲ့ဒါကိုမမိပါဆိုးရယ်ဆိုတဲ့အကြောင်းပြချက်ကိုအဓိကပေးရလို့ကျွန်တော်ထင်တယ်ဒီတစ္ဆာရှိခြင်းမရှိခြင်းရောကျွန်တော်ထင်တယ်ထွက်သွားတဲ့လူတွေအပေါ်မှာပဲသူကျွန်တော်အဲ့ဒီအကန့်အသတ်တစ်ခုနဲ့ရည်ညွှန်းချင်ပုံရတယ်ဒါပေမဲ့အဓိကဆိုတော့ကျွန်တော်တို့အခုထောက်ပြနေတဲ့အချက်နဲ့ပတ်သက်ပြီးသူပြောတဲ့အကြောင်းပြချက်ကတော့ဖြစ်ရင်ဒီကျွန်တော်တို့လူသက်တွေတိတ်များသွားတဲ့ခါကျရင် balance ကအရန်ပေါက်သွားမယ်ပေါ့နော်ကျွန်တော်တို့ဒီရှိပြီးသားလူတွေအတွေ့အကြုံလည်းရှိတယ်ပြဿနာအများကြီးမရှိဘူးဆိုလို့ရှိရင်ဒီလူတွေကပို့ပြီးဥဆောင်သွားမယ်သွေးသစ်ကတော့နည်းနည်းပဲလောင်းမယ်ပေါ့ဆိုတော့အရန်များသွားရင်ပြန်သွင်းနေရမယ်ပေါ့ပြောချင်တာလေးသွားမယ်ပေါ့နော်ဘယ်လိုပဲဖြစ်ဖြစ်ပေါ့နော်ဒါလူလူအပေါ်မှာတော့ကျွန်တော်တို့ကဟိုအားအားကြီးနဲ့အားရပွဲဖြစ်လောက်တဲ့အဖြေတော့မဟုတ်ဘူးလို့ပြောချင်ပါတယ်ဗျာဟုတ်ကဲ့
ခုနကခုပြန်မျိုးသိန်းပြောထားတဲ့ theme လူသစ်ပေါင်းမှုနေတယ်လို့ဒါပေမဲ့ကျွန်တော်တို့သတိထားမိရဲ့ theme တချို့လူသစ်တွေပါလာတယ်ပါလာတဲ့ theme အရင်ပြောင်းစုဝင်ကြီးပညာတတ်တွေဥမာဒေါက်တာဝင်းမြတ်ကြီးလိုပုဂ္ဂိုလ်မျိုးတွေပါလာတယ်နောက်တစ်ခုကအရင်88မှာလှုပ်ရှားခဲ့တဲ့ចောင်းသားဟောင်းတွေတော်များလဲတချို့တည်းပြန်ထက်လာတာတွေ့ရပါတယ်ခင်ဗျာတချို့နေရာတွေမှာအဲ့တော့အခုလူသစ်ရွေးချယ်မှုတွေနဲ့ပတ်သက်လို့ဒေါက်တာရေမျိုးသိန်းဘယ်လိုယူဆပါလဲခင်ဗျာ
ကျွန်တော်ကတော့ဟိုလူသစ်တွေရွေးချယ်တဲ့အထက်မှာပေါ့လေကျွန်တော်ကြည့်မိတော့တဲ့မှာတချို့လုံရည်ကန်ရည်ရှိတဲ့လုံနိုင်ကန်နိုင်ဖြစ်တဲ့ပုံကူတွေလည်းတွေ့ရပါတယ်။နောက်တစ်ချက်ကကျွန်တော်ဟိုစိတ်မကောင်းဖြစ်မိတာကတချို့လူဟောင်းပေါ့လေလူဟောင်းဖြစ်တဲ့နောက်အခုအချိန်မှာစည်ရင်းနဲ့မှမပါတော့တဲ့သူတွေထဲမှာလည်းတကယ်လုံရည်ကန်ရည်ရှိတဲ့လူတွေလုံနိုင်ကန်နိုင်ရှိတဲ့လူတွေနောက်ပြီးတော့ပြည်သူလူထုကြားမှာလည်းဟလာတကယ်ရေတန်းစားတဲ့ပုံကူမျိုးတွေချန်နေတာမျိုးနဲ့တွေ့ရပါတယ်။အဲနောက်တစ်ချက်ကကျွန်တော်တို့အလေးထားတဲ့နာကဟိုဘလောက်ပဲအတွေ့အကြုံရှိတဲ့ပုံကိုဖြစ်ပါစေနော်။ဟိုဘလောက်ပဲအရင်ချင်းနဲ့မြင်မာတဲ့ပုံကိုဖြစ်ပါစေနော်။ဘလောက်ပဲပါတီပေါ်မှာတစ္ဆာရှိတဲ့ပုံကိုဖြစ်ပါစေ။အဲဒီပုံကိုတွေဟာနော်လွတ်တော်တဲ့မှာနော်လုံးခွင့်ကန်ခွင့်နော်လုံးပိုင်ခွင့်ခရီးရောက်ရောက်နဲ့ကြဲကြဲပြန့်ပြန့်မရဘူးဆိုရင်သူတို့ရဲ့အတွေ့အကြုံကြီးနော်သူတို့ရဲ့ကျွမ်းကျင်မှုတွေသူတို့ရဲ့ပညာတွေကိုနော်ဒီလွတ်တော်တွေမှာထောက်ပြီးတော့သုံးနိုင်မှာမဟုတ်ပါဘူး။အဲဆိုလိုချင်တဲ့သဘောကလုံငယ်တဲ့ငါးလေးလွတ်တော်သက်တမ်းကိုကြည့်လိုက်မယ်ဆိုရင်ဘဝချုပ်ကန်မှုကအရင်ကိုမြင်မှာပါလေ။အဲ့ဒီအတွက်ကြောင့်လည်းဟာလာကျွန်တော်တို့ပြည်တော်စုလွတ်တော်မှာရောတိုင်းဒေသကြီးနဲ့ပြည်နယ်လွတ်တော်အားလုံးလောက်ကြီးပြီးမှာရောဟာလာအစိုးရကိုထိန်းချုပ်နိုင်မှုအပိုင်းမှာအားနည်းချက်တွေလိုအပ်ချက်တွေအများကြီးဖြစ်ခဲ့တာပါ။အဲ့တော့2023နောက်ပိုင်းလွတ်တော်တွေမှာအဲ့ဒီအချက်ကိုကျွန်တော်တို့ပြန်သုံးသပ်ပြီးတော့နော်နာမည်လွတ်တော်သက်တမ်းမှာတက်ဆိုင်ရာအစိုးရတွေကိုကောင်းကောင်းမွန်မွန်ထိန်းချုပ်နိုင်တဲ့လွတ်တော်တွေဖြစ်လာဖို့ကိုအရှိရှိသိနေလို့ကျွန်တော်ကမြင်ပါတယ်အဲ့ဒီမှာလဲကျွန်တော်အကိုးကားလုပ်ချင်တဲ့စကားကအထွန်ဆန်းစုကြည်ကိုယ်တိုင်နော်အတိုက်ခံနိုင်ငံရေးခေါင်းဆောင်ဘုရားမှာပြောခဲ့တဲ့နော် freedom from fear မချောရုံချင်းမှာကင်းလို့ဖို့ကျွန်တော်တို့ဟာအဲ့တော့ကိုယ်တော်ပဲဖြစ်ဖြစ်အစိုးရဖုံးမှုပဲဖြစ်ဖြစ်အချောင်းရင်းကြီးရဲ့အောက်ကနေကင်းလို့ပြီးတော့နော်နိုင်ငံတော်နဲ့နိုင်ငံသားတွေရဲ့အကျိုးကိုအလုံးလုံးနိုင်ဖို့ အင်မတန်မှအရေးကြီးတယ်လို့ကျွန်တော်ကတော့သုံးသပ်ပါတယ်
အဒီနေရာမှာအရင်တော့ကလည်းပြောခဲ့ကြတယ်အရင်တော့ကလည်းဒီရွေးကောက်ပွဲမှာဒေါ်ဆန်းစုကြည်ရဲ့မျက်နှာနဲ့ NLD ပါတီကိုပေးခဲ့ကြတယ်အခုလာမယ့်ရွေးကောက်ပွဲမှာလည်းသူနီလကောင်ဖြစ်မယ်လို့ယူဆကြပါတယ်အဲ့တော့အဲ့ဒီနေရာမှာပြောကြတာကဒါကပါတီကနေခန့်ထားရဲပါတီကနေပြီးတော့ရွေးချယ်တဲ့အကြောင်းလို့ပါတီမျက်နှာကိုကြည့်ရမယ်ဆိုတဲ့ယူဆတွေရှိပါတယ်အဲခုနပြောလို့ပေါ့လွှတ်တော်ထဲမှာတင်တာဖြစ်ဖြစ်ပါတီရဲ့ထိန်းချုပ်မှုကိုခံရမယ်ဆိုတဲ့ယူဆမျိုးရှိပါတယ်ဒါနဲ့ပတ်သက်လို့တော်တော်ရေမြုပ်သိဘယ်လိုမြင်ပါလဲ
ခုနပြောရင်ပါတီရဲ့မူဝါဒလမ်းစဉ်လုပ်ငန်းစဉ်ဟာနော်အော်ရှိရှိလေးနဲ့ရှိလို့လိုအပ်ပါတယ်အဲကျွန်တော်တို့တည်ဆောက်နေတာဟာဒီမိုကရေစီဖက်ဒရယ်ပြည်တော်စုဖြစ်ပါတယ်နောက်ပြီးတော့ကျွန်တော်တို့သွားနေတဲ့လမ်းစဉ်ဟာဘိုးချုပ်ကင်မှုတွေကိုရှော့ချပြီးတော့နော်လွတ်လပ်ပြီးတရားမျှတတဲ့နော်ဓာတ်တူရည်တူရှိတဲ့လူပေါင်းတရားကိုတည်ဆောက်နေတာဖြစ်ပါတယ်အဲ့တော့အဲ့ဒီအခြေခံပေါ်ကနေပြီးတော့နော်ဟိုဆွေးနွေးတဲ့တင်ပြတဲ့နော်အချက်တွေကိုဒါကပါတီနဲ့ဘူမာရနဲ့ကျွန်တော်ညီအားဖြင့်တော့အခွင့်အရေးမရှိနိုင်ဘူးလို့ကျွန်တော်မြင်ပါတယ်အဲဒီမှာခုနပြောတဲ့ပါတီခေါင်းဆောင်တွေရဲ့နော်နောက်သတ်တော်ပိုင်းခေါင်းဆောင်တွေရဲ့အစိုးရပိုင်းဥဆောင်သူတွေရဲ့နော်စိုးရိမ်မှုတွေနဲ့နောက်သတင်းချက်လက်ပိုင်းအားနည်းမှုတွေပေါ်မှာအခြေခံပြီးတော့မလိုလားအပ်တဲ့နော်ဘလို့ချုပ်ကန်မှုတွေအဖြစ်ချက်မှုတွေရှိခဲ့လားလို့ကျွန်တော်ကတော့အဲ့လိုသုံးသပ်ပါတယ်ပြည်တော်စုလွတ်တော်မှာရောတိုင်းဒေသကြီးရဲ့ပြည်နယ်လွတ်တော်တွေမှာရောတက်ဆိုင်ရာအစိုးရတွေကိုနော်ပြည်သူလူထုမျက်နာကိုရှင်းချုပ်ပြီးတော့ကောင်းကောင်းမွန်မွန်ထိန်းချောင်းနိုင်တဲ့ရန်တရားတွေဖြစ်အောင်တည်ဆောက်နိုင်ဖို့အရေးကြီးတယ်လို့မြင်ပါတယ
်ပြီးခဲ့တဲ့လွှတ်တော်မှာဒီပါတီရဲ့ထိန်းချုပ်မှုကတိတ်ကြီးလွန်းတယ်တိတ်ကြီးလွန်းတဲ့အကြောင်းလို့ချုပ်ကိုယ်စားလှယ်ဆိုရှင်ပါတီကနေချော်သွားတဲ့ပြောဆိုမှုတွေကြောင့်နှုတ်ထွက်ခါတာတွေထုတ်ပစ်တာတွေဒါမျိုးတွေကြုံခဲ့ရတာရှိပါတယ်အဲ့တော့ဒီလာမဲ့တက်တမ်းမှာဒီကိုယ်စားလှယ်တွေကကဲအလားလာနဲ့ပတ်သက်လို့ပါတီရဲ့ထိန်းချုပ်မှုဆက်ခံနိုင်လားကိုတရားသူရဲ့အမြင်ဘယ်လိုရှိလဲ
အောင်ကျွန်တော်ကတော့အဲ့ဒါစိတ်ပူတာပေါ့နော်ဘာလို့လဲဆိုတော့ကျွန်တော်ဒီမိုကရေစီခေတ်မှာကျွန်တော်တို့ဒီနိုင်ငံရေးပါတီနိုင်ငံရေးအင်မတမအာပညာသားပါပါတယ်ဗျာဘာဖြစ်လို့လဲဆိုတော့ဒီမိုကရေစီခေတ်ပြတဲ့အတွက်ကြောင့်မလို့ကျွန်တော်တို့ဒီကိုပါတီရဲ့အလုပ်ကိုကိုလုံနေတဲ့ကိုလုံနေတုန်းမှာတစ်ချိန်တည်းမှာပဲကျွန်တော်ဒီမိုကရေစီကာချာပေါ့နော်ဒီမိုကရေစီရင်ကျေးမှုပေါ့လို့လဲဆိုတာပြောဆိုတင်ပြတာညှင်းခုန်တာခြေပတာဟလာတဖက်လူရဲ့ပြောခွင့်ဆိုခွင့်ကိုနားထောင်ပေးတာကျန်လာဆွေးနွေးတာပေါ့နော်လက်ခံတင်တာကိုလည်းလက်ခံတာဒါတွေကိုလည်းကျွန်တော်တို့ဒီလက်ရှိကျွန်တော်ရွေးချယ်လိုက်တဲ့ဒီခေါင်းဆောင်လေးခေါင်းဆောင်ငယ်တွေကနေပြီးတော့စံပြရှေ့ရနေလုပ်ပြရပါလေထောက်ခံသူတွေရဲ့ဒီဒီတို့ရဲ့နိုင်ငံရေးကျွန်တော်တို့ဒီအဆင့်တန်းကိုတွေးကြည့်မယ်ဆိုလို့ရှိရင်တစ်ဖက်ပြောတာကဘယ်တော့မှနားမထောင်ဘူးဒီတစ်ဖက်ကလူရဆောက်ကွဲလဲခွင့်ကိုကျွန်တော်တို့လက်မခံဘဲနဲ့ကျွန်တော်တို့တစ်ဖက်သက်ဟလာအနိုင်လူကျင်တာရှိရပေါ့နော်ဒီသဘောတရားဒီ OC သဘောတရားနဲ့တခါတစ်ဖက်ကနားမှန်မှန်နေမလားဆိုတော့အာမျိုးနဲ့ကျွန်တော်တို့ဓာတ်ကောင်ပြီးတာအတိမတ်ပြုတ်ပြီးတာအဲ့ဒါကြီးအရန်အားနေတယ်အားနေပြီးတော့ကျွန်တော်တို့အရင်ကျွန်တော်တို့ဒီနိုင်ငံရေးအပြတ်မှုတွေပါပဲကျွန်တော်တို့ဒီလိုမျိုးပေါ့နော်ရစ်ဝဲနေကြတယ်ဆိုတော့ဒီမိုကရေစီရဲ့အနှစ်သာရပေါ့စနစ်အနှစ်သာရလို့သက်စွာကွဲလွဲခွင့်လိုဟာမျိုးကိုကျွန်တော်တို့အားလုံးစုပေါင်းပြီးတော့ကျွန်တော်တူရာရီစုပြီးလုပ်ကြမယ်ဆိုတော့သဘောတရားမျိုးကိုမတွားနိုင်ဘဲနဲ့အပြတ်မှုတွေပါပဲရစ်ဝဲနေတာဟာကျွန်တော်ဥဆောင်တဲ့သူတွေကိုထိုက်ကလည်းဒီကာချာကိုကျွန်တော်ဒီမိတ်မဆက်ဘူးဟလာဟိုလူတွေကိုလည်းမချောင်းပြဘူးမစည်းရုံးဘူးပေါ့နော်ဒါတွေလည်းအများကြီးပါတယ်တော့တစ်ဖက်ကလည်းကျွန်တော်တို့ရွေးချယ်လိုက်တဲ့ဒီ NLD ပါတီရပုံကူတွေကဒီလိုမျိုးရှေ့လျှောက်လုပ်နိုင်ပါမလားဆိုတော့ပို့ပြီးတော့ကျွန်တော်တန်တရားရှိရဘာဖြစ်လို့လဲဆိုတော့ပြီးခဲ့တဲ့9နှစ်မှာသူတို့မလုပ်နိုင်ခဲ့ဘူးအဲ့တော့အရန်ဖိအားကြီးတယ်သူတို့ကိုယ်တိုင်ကမီဒီယာတွေကိုမပြောရတာရှိတယ်တခါတည်းကျတော့တချို့ကိစ္စတွေဆိုလို့ရှိရင်ပြောစင်ပြောတိုက်တာတွေကိုကျွန်တော်တို့ပါတီရဲ့မူဝါဒဘာမှမသိလို့မပြောတဲ့ issue တွေပါပေါ့နော်အဲ့တော့လောလောလည်းပူလောလောဖြစ်တဲ့ issue တွေကိုသူတို့သဘောထားချက်ချင်းမပေးနိုင်တဲ့ကိစ္စမျိုးတွေတစ်ဖက်ကလည်းရှိခဲ့တာပါဗျာဆိုတော့ဒါကတစ်ပိုင်းပေါ့နောက်တစ်ပိုင်းကျွန်တော်စိတ်ပူတာပါလဲဆိုတော့အရင်တော့ငါးနှစ်ပြင်မှာခြေပေါ်ခဲ့တဲ့ကျွန်တော်တို့ဒီ energy ကိုယ်စလေတောင်းနေရှိတယ်။အဲ့ကိုယ်စလေတော်တော်များများအာဒီဘက်မှာပါလာတယ်ကျွန်တော်သတိထားမိတယ်။ဆိုတော့ဒါကလည်းဟိုဘာကြောက်စရာသိကောင်းတယ်။ဘာဖြစ်လို့ဆိုတော့ဒီလိုလူတွေကကျွန်တော်တို့မီဒီယာတွေမှာပြောတယ်တချို့ဝေဖန်တင်တာတွေဟာလာကိုယ်ပါတီချင်းချင်းပဲဟိုဒီအစိုးရကိုယ်ပါတီကဟိုဥဆောင်နေတဲ့အစိုးရပေါ့နော်။အဲ့အစိုးရလုံးဆောင်နေတာတွေ check and balance ထုတ်တယ်။ဒါတော်တော်လေးစွာတယ်ပေါ့နော်။အဲ့လိုလူတွေကအခုကိုယ်တိုင်ကပဲကျွန်တော်တို့ရွေးချယ်မခံတော့တာပဲဖြစ်ဖြစ်ပေါ့နော်ဒါမျိုးတွေတွေ့ရတဲ့ခါကြတဲ့ခါကြတော့ဒီလိုမျိုးဟလာကျွန်တော်တို့ဒီဒီမိုကရေစီစနစ်နဲ့ညီတဲ့နိုင်ငံရေးတမားမျိုးတွေကျွန်တော်တို့မြင်ခဲ့ရတော့လဲဒီလိုကြီးပါပါတာကြတော့မဖြစ်သွားလဲဆိုတော့ဒီလိုမျိုးရှေ့လျှောက်ပြောလို့မရဘူးဆိုတော့ကျွန်တော်တို့အဟအတားပေါ့နော်စိုးရိမ်စိတ်တွေကိုလည်းတစ်ဖက်ကဖြစ်စီတယ်ဆိုတော့ပြောချင်တာကဒီအခြေအနေနှစ်ရက်ကဘာလို့ပြီးပေါင်းထိုးပြနေလဲဆိုတော့အခုလာမယ်ဆိုတော့ကိုယ်စလေပြဘိုင်းကောင်းကြောက်ပြီပေါ့ဗျာပါတီဗက်နာကိုအခြေအုံကြည့်ပြီးတော့အတော်ရဲမဆိုရဲပေါ့နော်လူလူတို့အရေးကြီးတဲ့ကိစ္စတွေမှာအရန်နှောက်နေနေမလား ဆိုင်တော့နေမလားမသိကြအောင်ဆောင်နေမလားလို့ကျွန်တော်စိတ်ပူမိတယ်ပေါ့နော
်အဒီနေ့မှာထူးခြားချက်တစ်ခုကတော့ပြီးခဲ့တဲ့2015ခုနှစ်မှာ NLD ပါတီကမွတ်စလင်ကိုယ်စားလှယ်တယောက်မှမပါပါဘူးခုကျွန်တော်သတိထားမိသောဆိုရင်တော့အနည်းဆုံးနှစ်ယောက်တွေ့ပါတယ်ခင်ဗျအဲ့တော့မွတ်စလင်တွေမပါရဘူးဆိုတဲ့သူပြောမှဆိုရင်တော့တရားဝင်ထုတ်ပြောတာမဟုတ်တဲ့မူဝါဒပြောင်းသွားပြီလို့ပြောနိုင်ပါလား
အာကျွန်တော်အမြင်ပြောရရင်တော့ဒီအပြောင်းလဲဟိုတော့တာစုနေတယ်လို့ကျွန်တော်ထင်ပါဆိုတော့ NLD မှာဒီမူဝါဒမရှိဘူးကျွန်တော်သိလောက်လေကျွန်တော်နားလဲသလားဘာလို့လဲဆိုတော့ NLD မှာကကျွန်တော်တို့ဒီဘာသာပေါင်းစုံပါဝင်ခဲ့တယ်ဆိုတော့ကျွန်တော်တို့သိတယ်တိုးတော်လည်းပဲ2012နဲ့ကျွန်တော် NLD ပရပေါင်းစုံစပြီးတော့ကျွန်တော်2008ခြေကဥပဒေလက်ခံပြီးတော့1990ရွေးကောက်ပွဲရလဒ်ကိုဆော့လွတ်ပြီးတော့ကျွန်တော်တို့ဒီဖြတ်တော်တွေကိုဝင်တဲ့အချိန်2012ကနေစပြီးကျွန်တော်တို့ဘာသာရေးလူမျိုးရေးအထူးဂရုတွေဖြစ်ပြီးတော့အမျိုးသားရေးလှုပ်ရှားမှုပြင်းထန်ခဲ့တာပေါ့နော်အဲဒီဟာလည်းအဓိကတော့ရည်ရွယ်ချက်ကတော့2015မှာ NLD ကိုကျွန်တော်တို့ဒီဘာသာရေးလူမျိုးရေးအမြင်အရပေါ့နော်မတည်သူလူတို့ကမရွေးချယ်အောင်ကျွန်တော်ထင်တယ်ဗျူဟာချပြီးတော့လုပ်ခဲ့တယ်လို့ကျွန်တော်တို့ကယူဆတာပေါ့နော်ဆိုတော့အဲ့လိုအခြေအနေမျိုးမှာ NLD အနေနဲ့ရေဆိုင်ခုခံတဲ့ခြေပါ2015နိုင်မှုအတွက်ကိုသူ့အနေနဲ့ဒီကိစ္စကိုတော်တော်လေးချေလာခဲ့ရပုံရတယ်အဲ့တော့သူက2015မှာဒီမွတ်စလင်ကလွတ်တော်ကိုယ်စားလှယ်မရွေးချယ်ပဲနဲ့သူရင်ဆိုင်ခဲ့တယ်သူလိုအပ်တယ်လို့ယူဆလို့လုပ်ခဲ့ပုံရတယ်တိုးတော့ကျွန်တော်တို့၅နှစ်အတွင်းမှာဘာဖြစ်လဲဆိုတော့ကျွန်တော်တို့ဂျားကာလာမှာအာ ICJ ကိစ္စဝင်လာတယ်အဲဒီ NLD ဆိုရသက်ထက်မှာပဲကျွန်တော်တို့ဒီဟိုဘက်ကိုကျွန်တော်ဘင်္ဂလားဒေ့ရှ်ဘက်ကိုမွတ်စလင်တွေအများကြီးရွှေ့ပြောင်းသွားတဲ့ကိစ္စဖြစ်ပြီးတော့ PR တွေတောက်လျှောက်ဝင်လာတဲ့ခါကျတော့ကြီးလိုက်တဲ့ခါကျတော့ဟိုတစ်ဖက်ကဆွဆွဲကြက်တွေပုံပြီးပြင်းထန်လာတာပေါ့နော်ရခိုင်တွင်းမှာရခိုင်ပြည်နယ်တွင်းမှာဖြစ်တဲ့ကိစ္စတခုတည်းကိုပဲမရည်ညွှန်းတော့ပဲနဲ့ကျွန်တော်တို့တနိုင်ငံလုံးတိုင်းတာနဲ့ကျွန်တော်တို့ဒီဘက်မှာလူမျိုးရေးဘာသာရေးရခွဲခြားတယ်ဆိုတော့အဲ့ဒါဆွဆွဲမှုမျိုးတွေတစ်ဖက်မှာရှိလာတဲ့ခါကျတော့ NLD ဘာကဒါကြီးကလွှတ်တော်ထဲမှာသူကမွတ်စလင်တယောက်မှရွေးချယ်မလာတော့ကိုနေကထောက်ဆရာကြီးလိုဖြစ်နေတာပေါ့နော်ပေါ့နော်အဲ့တော့ဟိုဘာပဲဖြစ်ပြောသူတို့နှစ်ယောက်လုတ်ခဲ့တယ်နှစ်ယောက်ကလည်းလူကြီးတောင်နဲ့လူငယ်တောင်ပဲကျွန်တော်တို့သိတယ်လို့ပေါ့နော်လူကြီးဆိုလို့ရှိလို့ချင်းအဆင်လာရှိခဲ့တယ် NLD တို့အများကြီးလုတ်ခဲ့တယ်ကျွန်တော်ကိုကျိုးဆုံပြီးအသက်ပါဆုံပြီးလုတ်ခဲ့တဲ့လူတယောက်ဖြစ်ခဲ့တယ်ဆိုတော့လူငယ်ဘက်မှာကြည့်မယ်ဆိုတော့ចောင်းသားကောင်းဆောင်တယောက်ဖြစ်ခဲ့တယ်လူငယ်ပဲတော်တော်လေးကိုဟိုတက်တက်ကြွကြွကြွရှိတယ်ပေါ့နော်ဆိုတော့ဒီနှစ်ယောက်ရဲ့ရွေးချယ်မှုကနှစ်ယောက်ထဲပင်ဖြစ်လင်ကစားပေါ့နော်မွတ်စလင်လူတို့မွတ်စလင်ကျွန်တော်တို့ဒီဘဝပြောင်းနေထိုင်တဲ့မဲဆန္ဒရှင်တွေအတွက်ကတော့ဟိုအဘာပဲဖြစ်ပြောသူတို့စိတ်ထဲမှာချိန်နဲ့သွားတာကိုကျွန်တော်သတိထားမိတယ်ဆိုတော့အခုအစ်စ်ရွေးရတဲ့မှာဟိုလာကျွန်တော်တို့တိတ်စိတ်တိုင်းမကြတာတွေတော်တော်လေးပါလာဆိုလည်းပဲဒီချက်ကတော့တော်တော်လေးကိုအားကောင်းတယ်ပေါ့နော်မစင်မဲဆန္ဒရှင်တွေကပြပပိုင်းမှာကျွန်တော်တို့ဒီ NLD ကိုထောက်ခံနေလဲအလကားပါပဲကွာလို့ကျွန်တော်တို့တွေးနေတဲ့တန်တွေကအများကြီးကြားရတယ်သို့တော်ဒီဟာကတော့ဒီတော်တော်လေးဒီထိရောက်မှုပေါ့နော်အကျိုးသက်ရောက်မှုရှိခဲ့ပါတယ်ဟုတ်ကဲ့
ဟုတ်ကဲ့ကျွန်တော်နောက်တစ်ချက်ကတိုင်းသားကိစ္စပါပြောမယ်ဆိုရင်ဟိုတနေ့ကဒေါက်တာဆိုမြင့်မောင်ပြောသွားတဲ့အချိန်မှာလည်းပါပါတယ်အဲသူတို့အနေနဲ့ပြည်နယ်မှာရွေးချယ်ခံတဲ့လူတွေကိုဘူဟာမချပြပါဘူးအဲ့ဒီမှာရှိတဲ့တိုင်းသားတွေပဲပြန်ပြီးတော့ရွေးမယ်ဆိုတော့ကသူ့ပါတီတွေကတိုင်းသားတွေနဲ့ရွေးချယ်ခံတယ်လို့ဆိုလိုပါတယ် NLD ကိုနိုင်ကလည်းတောက်လျှောက်ပြောနေတာသူတို့ဟာဗမာလူမျိုးတစ်ခုတည်းကိုကူစားပြုတဲ့ပါတီမဟုတ်ဘူးပြည်အောင်စုပါတီဖြစ်တယ်ဒါကြောင့်တိုင်းသားအစုံပါတယ်ဒါကြောင့်မလို့တိုင်းသားတွေသူ့ဘက်ကနေဝင်ရွေးတာဆိုပြီးတော့ပြောပါတယ်အဲ့တော့အခုအနေထားကတိုင်းသားနေမြေတွေမှာ NLD နေနဲ့တော်တော်လေးရှင်ပြန်ရမယ်အနေထားကျွန်တော်တို့ခံမှန်းပါတယ်ခင်ဗျအဲ့တော့NLD ဘက်ကတိုင်းသားကုစလေတွေရွေးချယ်မှုသူတို့ညှိနှိုင်းမှုနဲ့ပတ်သက်လို့ကုစရာသူအပြင်သိချင်ပါလေ
တိုင်းသားနိုင်ငံကြီးကတော့ရင်တော့အထိခက်ရှင်းရှင်းပဲဗျာဘာလို့တိုင်းသားပါတီအားကောင်းတဲ့ဒေသတွေမှာတိုင်းသားပါတီက60%ရနိုင်ခဲ့တယ် NLD မနိုင်ဘူး NLD ကအားကောင်းတဲ့ဒီနေရာတွေမှာ NLD ကတောက်လျှောက်နိုင်ခဲ့တယ်ရခိုင်ပါလဲထိုလီလကောက်ပဲသိထားမိရင်တော့တွေ့ပါလိမ့်မယ်တိုးတော်လည်းပဲပြီးခဲ့တဲ့ဂျာဗီယာရွေးကောက်ပွဲတွေမှာတော့နည်းနည်းစိတ်ဝင်စားစရာကောင်းတဲ့အပြောင်းလဲတွေဖြစ်ခဲ့တယ်ဆိုတော့အဓိကအပြောင်းလဲကတော့ကျွန်တော်အမြင်ပြောရင်တိုင်းသားတွေအများစုကကျွန်တော်တို့ဒီဟိုသူတို့အဓိကတော့ဗျာဗမာဥဆောင်နဲ့ကျွန်တော်တို့စစ်အစိုးရတွေပေါ့နော်ပြီးခဲ့တဲ့စစ်အစိုးရတွေအာသာရှင်တို့ကြော်စောတဲ့စစ်အစိုးရတွေလက်ကလည်းလွတ်ချင်တယ်တိုးတော်လည်းပဲသူတိုင်းသားခေါင်းဆောင်တွေတိုင်းသားပါတီတွေကအဲ့ဒီဗမာစစ်အစိုးရကိုရှင်နိုင်လောက်တဲ့အခြေအနေမရှိဘူးဆိုတော့ဗမာခေါင်းဆောင်ဖြစ်တဲ့ဒီကျွန်တော်တို့ဒီဘက်ကဗမာပါတီတို့ညာသွားဖြင့်ပြောဆိုနေကြတယ် NLD ပါတီကအားကောင်းတယ်ဆိုတော့ဘလိုပဲဖြစ်ဖြစ်သူတို့အတွေ့အထိမှာဒီပါတီကိုထောက်ခံမှာဟိုကျွန်တော်တို့ဒီအာနာရှင်ကိုနိုင်မယ်ဆိုတဲ့အတွေ့အမျိုးကရှိတယ်ဆိုတော့ဟိုတိုင်းသားပါတီတွေမှာ NLD အားကောင်းတယ်ဆိုတာဒီသဘောပဲဒါပေမဲ့လည်းပြီးခဲ့တဲ့9နှစ်အတွင်းမှာကျတော့ပြန်ကြည့်တဲ့အခါကျတော့သူတို့ရွေးချယ်ပေးခဲ့တယ်အလား NLD ပါတီလည်းအာဏာရတယ်သူတို့တိုင်းသားတွေအတွက်ကျတော့ NLD ကတကယ်တမ်းအာဏာရသွားတဲ့အချိန်မှာဘလောက်တိုင်းသားအထိလှုပ်ပေးနိုင်လဲဆိုတော့ကြည့်လိုက်တော့ကျွန်တော်တို့လမ်းမဆက်တွေကြီးတော့တအားကောင်းလာတယ်သို့တော့တခြားဟလားဟိုသူတို့မျောလင်းတော့ဖြစ်မလာတဲ့ကိစ္စတွေရှိတဲ့အခါကျတော့သူတို့ဘာလို့တွေ့ဝေသွားတယ်ပေါ့နော်ဆိုတော့အဲ့ဒီအချိန်မှာပဲဘာဖြစ်သွားလဲဆိုတော့ကျွန်တော်တိုင်းသားပါတီတွေအတွက်အခြေအနေတိတ်မလှခဲ့တဲ့အဲ့ဒီဒေတာပြောင်းမှာရှိတဲ့တိုင်းသားပါတီတွေအားတစ်ခုဖြစ်သွားတယ်။ NLD ကိုပြန်ပြီးတော့ကျွန်တော်တို့2020မှာဟလာပြန်အသာစီးယူဖို့တော့ကိုဒီဟာလေးကကျွန်တော်တို့အဟလေးဖြစ်သွားတယ်ခွာ။ဆိုတော့ကျွန်တော်လည်းဝိုင်းပြီးတော့အားထုတ်ကြတယ်။တိုင်းသားဒေတာထဲမှာရှိတဲ့တိုင်းသားပါတီတွေပဲမဲပေးဖို့သူတို့လည်းကြိုးစားတယ်။အဲ့တော့ NLD တို့ကတော့အကြံတဲ့တော့ဖြစ်သွားတာအမှန်ပဲ။ NLD ကိုကိုစားပြုတဲ့တိုင်းသားတွေအနေနဲ့က PR ရန်ကြီးတယ်။သူတို့အနေနဲ့ကကျွန်တော်တို့ဒီ NLD အစိုးရရဲ့လုံလောက်တဲ့ပံ့ပိုးမှုပေါ့နော်။ငါတို့ NLD ရလို့ပြောဖို့အတွက်ကိုသူတို့မှအသိအားမကောင်းဘူး။ ဟိုဓမ္မဆက်သွယ်ရေးတွေတော့တော်တော်လေးတော့ကောင်းတယ်တော်တော်လေးပဲဒေသတွေမှာရှိတယ်ကျွန်တော်တို့နိုင်ငံရေးစီးပွားရေးပေါ့နော်ငင်းငင်းငင်းနဲ့ပတ်သက်တဲ့ကိစ္စအဓိကပေါ့နော်တိုင်းရင်းသားဒေသတွေမှာဆိုတော့ထိထိရရောက်မလုပ်ပေးနိုင်တဲ့အတွက်ကြောင့်မို့လို့ဒီ NLD ကိုကိုစားပြုတဲ့တိုင်းရင်းသားတွေအနေနဲ့လည်းမြန်မာပန်းသိမ့်မလှဘူးဆိုတော့ဟိုအခုလာပဲကျွန်တော်တို့ရွေးကောက်ပွဲမှာ NLD ကဟလာဘူဘူရွေးမဲ့တိုင်းရင်းသားတွေအနေနဲ့တော်တော်လေးကိုရုန်းကန်ပါလိမ့်မယ
်ပြီးခဲ့တဲ့2015မှာတော့က NLD ဘက်ကဒီအရင်တော့ကသူတို့မဟာမိတ်ဖြစ်တဲ့ CRPP မှာပါတဲ့ခေါင်းဆောင်ကြီးတွေပေါ့နော်ခေါင်းဆောင်ဘိုင်းကြီးနေရာကလွဲလို့တိုင်းသားနေရာတွေမှာဝင်ပြိုင်ခဲ့တယ်အခုကတော့သူတို့တိကျတော့ policy ဖြစ်ယူဒါမဲ့နေရာတိုင်းမှာသူတို့ဝင်ပြိုင်တယ်လို့ပြောပါတယ်ခင်ဗျာရခိုင်နေရာအချို့မှာတော့သူတို့မပြိုင်နိုင်ပါဘူးအဲ့တော့ဒီ NLD ပါတီရဲ့ဒီတိုင်းသားရေးမူဝါဒနဲ့အခုလိုရွေးချယ်မှု list ကိုယ်စားလှယ်လောင်းရွေးချယ်မှုနဲ့ပတ်သက်လို့ရောကိုရံမျိုးသိပ်ပါများပြောစရာရှိပါလဲ
ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီကိုပြည်ထောင်စုပါတီအဖြစ်ပြောတာကိုကျွန်တော်မူအားဖြင့်တော့လက်မခံပါဘူးဗျာအဲ့တော့ပြီးတော့ဒါပါတီခေါင်းဆောင်နေရာနေပြီးတော့မဟာမိတ်ဖွဲ့ဖို့မလိုအပ်ဘူးနော်ဟိုမိတ်ဖက်ပေါ့လေမိတ်ဖက်ပါတီအဖြစ်လဲဒါတည်ဆောက်ဖို့မလိုအပ်ဘူးဆိုတဲ့ပြောဆိုမှုတွေဟာလည်းပဲဒါနိုင်ငံရေးရအကြည့်နေဆိုရင်ဒါအင်မတန်မှဟိုအားနေတဲ့ရှုမြင်ချက်လို့ကျွန်တော်ကသုံးသပ်ပါတယ်အဲတကယ်တမ်းပြောမယ်ဆိုရင်ဟလာဒီကျွန်တော်တို့1990နောက်ပိုင်းဟလာကျွန်တော်တို့ဒီမိုကရေစီရေးတော်ပုံတော်လှန်ရေးတခြားမှာဒီတိုင်းသားပါတီတွေဟာနော် NLD ပါတီနဲ့တကယ်ကိုဟလာဟိုကြောချင်းတက်ပြီးတော့ရက်တင်ခဲ့တာကိုအထင်ရှားတွေ့ရပါတယ်အဲ့တော့ဒီလိုအချိန်နေကြတော့မှာဒီလိုစကားပြောတဲ့အခါကျတော့အာဒါတိုင်းသားခေါင်းဆောင်တွေတကြတယ်ဒါအာနာမရခင်တုန်းကတမျိုးပြောတယ်အာနာရပြီးတော့တမျိုးပြောတယ်ဆိုတော့အမြင်မျိုးနေဖြစ်လာတာဟာနော်ကျွန်တော်တို့နိုင်ငံရေးနိုင်ငံရေးအပြောင်းလဲအတွက်ကောနော်အမျိုးသားပြန်လည်တည်မြက်ရေးအတွက်ကောဂျုံကြည်မှုတည်ဆောက်ရေးအတွက်ကောဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးအတွက်ပါနော်အနောက်ရှက်ဟန်ဒါဖြစ်လောက်တဲ့အထုကိုတိုက်ရောက်မှုရှိနေတယ်လို့ကျွန်တော်ကအဲ့လိုသုံးသပ်ပါတယ်အဲနောက်တစ်ချက်ကအဲ့ကျွန်တော်မြန်မာတော့ NLD ပါတီအနေနဲ့ဂျာမန်2020ရွေးကောက်ပွဲမှာနော်တိုင်းရင်းသားပါတီတွေအခြေဆိုင်တဲ့ပြည်နယ်တွေမှာအရင်ရဖို့ခက်လိမ့်မယ်လို့ကျွန်တော်ကမြင်ပါတယ်။ဒါတချို့ပြည်နယ်တွေမှာဆိုရင်အခက်မသိရင်အရင်ပြုတ်တာတော့မှဖြစ်သွားနိုင်တယ်လို့မြင်ပါတယ်။လက်ရှိကိုယ်စားလှယ်လောင်းရွေးချယ်မှုကရှိနေဆိုရင်ဒါဟာတိုင်းရင်းသားပါတီတွေအတွက်အခွင့်ကောင်းဖြစ်တယ်လို့ကျွန်တော်ကမြင်ပါတယ
်။NLD ပါတီက2015ရွေးကောက်ပွဲမှာတော့ကသူ့ရဲ့အဓိကရှင်ပြိုင်ဘက်ကတော့အဲ့ဒီအချိန်တုန်းကအာဏာရပါတီဖြစ်တဲ့ကြန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီဖြစ်ပါတယ်။အဲပြောရမယ်ဆိုရင်လည်းသူတို့ရဲ့ရွေးကောက်ပွဲ slogan ကလည်းပြောင်းလဲချိန်တန်ပြီဆိုလို့လုပ်ပါတယ်။ဒါပေမဲ့ဒီဘက်2020ရွေးကောက်ပွဲအတွက်သူတို့ပြောလာတဲ့အခါမှာအစိုးရဖွဲ့နိုင်တဲ့ပါတီကိုမဲပေးပါဆိုတဲ့ဟာမျိုးကိုသူတို့ဘက်ကတင်ပြီးတော့ပြောလာပါတယ်ခင်ဗျ။အဲကိုရံမျိုးသိန်းပြောသလိုတိုင်းလာဒေသတွေမှာလည်းပို့ပြီးတော့အကြက်ရိုက်လာတဲ့အခြေအနေရှိပါတယ်။အဲ့တော့အခုလာမယ့်2020ရွေးကောက်ပွဲမှာ NLD ပါတီအတွက်အဓိကရှင်ပြိုင်ဘက်ကဘယ်သူဖြစ်နိုင်မလဲ။ကြန့်ခိုင်ရေးပဲဆက်ဖြစ်နေမလား။တိုင်းသားပါတီဖြစ်နိုင်လား။တခြားနိုင်ငံရေးပါတီဖြစ်လာနိုင်ပါလား
။ဒီကိစ္စကိုတော့ကျွန်တော်ကနှစ်ပိုင်းခွဲပြီးတော့ပြောရမယ်လို့မြင်ပါတယ်။တိုင်းလာပါတီရဲ့အခြေဆိုင်တဲ့ပြည်နယ်တွေမှာတော့နော်ဒီကျွန်တော်တို့ NLD ပါတီရဲ့အဓိကရှင်ပြိုင်ဘက်ဟာတိုင်းလာပါတီတွေဖြစ်လာလိမ့်မယ်လို့ကျွန်တော်ကမြင်ပါတယ်။အဲအဲ့ဒီမှာကျွန်တော်တို့ထည့်စင်းစားမယ်အချက်ကနော်ဒီ NLD ပါတီနဲ့တိုင်းလာပါတီတွေကြားမှာအကျိနဲ့ရှင်ပြိုင်ပြီးတော့ငဲကွဲလို့ရှိရင်ဂျားတဲ့ပါတီတစ်ခုကဝင်ပြီးတော့အနိုင်ယူသွားတာမျိုးလေဖြစ်ကောင်းဖြစ်လာနိုင်တယ်လို့မြင်ပါတယ်။အဲ့တော့တိုင်းဒေသကြီးခုနှစ်ခုမှာတော့ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီရဲ့အဓိကပြိုင်ဘက်ဟာလက်ရှိအတိုက်ခံပြည်တော်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီဖြစ်မယ်လို့ကျွန်တော်အဲ့လိုသုံးသပ်ပါတယ်။တစ်ခုလုံးလို့ခြုံပြီးတော့သုံးသပ်မယ်ဆိုရင်တော့ကျွန်တော်တို့စဉ်းစားရမှာကနော်လာမယ့်ရွေးကောက်ပွဲမှာနော်မဲပေးတဲ့သူယာကိုင်းလို့ရောရင်လည်းပဲအဲ့ဒီနဲ့တက်ရောက်မှုကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီပေါ်မှာတက်ရောက်ပြီးတော့နော်မမျော်လင့်ထားတဲ့ရလဒ်တွေထွက်လာနိုင်တယ်လို့မြင်ပါတယ်။နောက်တစ်ခုကပြည်နယ်တွေမှာတိုင်းသားပါတီတွေနဲ့ NLD ပါတီကြားအချိန်နဲ့ရှင်ပြိုင်ပြီးမဲကွဲမယ်ဆိုရင်လေသူလဲရှောင်းကိုလဲရှောင်းဆိုတဲ့အခြေအနေမျိုးကိုအရင်ဆိုင်ရနိုင်တယ်လို့မြင်ပါတယ်။အဲအနည်းဆုံးသုံးတာရကကိုကြည့်မယ်ဆိုရင်ဟလာကျွန်တော်တို့ဂျာတဲ့ရွေးကောက်ပွဲနှစ်ခုမှာတချင်းပြည်နယ်အမျိုးသားလွတ်တော်မဲဆန္ဒနေမှာဒီလိုဖြစ်စဉ်ဖြစ်ခဲ့တာမျိုးတွေ့ရပါတယ်။နောက်ပြီးတော့မွန်ပြည်နယ်ကျွန်တော်တို့ချောစုံမြို့နယ်ပြည်သူ့လွတ်တော်မဲဆန္ဒနေမှာလေအဲ့ဒီလိုဖြစ်စဉ်မျိုးဖြစ်ခဲ့တာကိုတွေ့ရပါတယ
်ဟုတ်ကဲ့တရားမျိုးသိကျေးဇူးပါကျွန်တော်ကိုတီးယာသွေးကိုလည်းနောက်ဆုံးတစ်ခုမေးချင်ပါတယ်ခင်ဗျပြောရမယ်ဆိုရင်တော့ဟို NLD ပါတီကလည်းသူ့ကိုယ်သူတော့ confidence ပေါ်ယုံကြည်ချက်ကတော့အပြည့်ရှိပုံရပါတယ်သူတို့ပြောနေဆိုနေပုံရကိုတီးယာသွေးရဲ့အမြင်ကတော့အခုလက်ရှိရွေးချယ်ထားတဲ့ကုစရီနဲ့ဒါမဲ့ရွေးကောက်ပွဲမှာ NLD ပါတီရဲ့အလားအလာက အရင်2015တုန်းကလိုအဖြေပဲထွက်လာမလားဒါမှမဟုတ်ရှင်ပို့ပြီးတော့အားနေတော့မလားဘယ်လိုများယူဆပါလဲ
ကျွန်တော်သတိထားမိတော့ကပေါ့နော်လူလူရဲ့အနေထားကနိုင်ငံရေးချိန်တော့ပြန်တက်လာတယ်ယူကောက်ပွဲနဲ့ပတ်သက်တဲ့စိတ်ဝင်စားမှုတက်ကြွမှုယူကောက်ပွဲရဲ့သဘောတဘာဝကဗျာကျွန်တော်တို့အရန်အစောကြီးပြောလို့မရတဲ့ဘူးပေါ့နော်ကတလောပူမူတော့အဖြစ်ပြက်တည်းရလဲယူကောက်ပွဲပေါ်မှာတက်ရမှုတွေအများကြီးရှိလိရှိပါတယ်ဆိုတော့ကျွန်တော်ထင်ပါတယ်ဟိုအခု9နှစ်ဆိုတဲ့အချိန်ဟာတကယ်တမ်းကျတော့အမှန်တမ်းနည်းပါတယ်ဆိုတော့ဟိုလူလူပါလဲဘယ်လိုခေါ်မလဲ NLD ပေါ်မှာမချေနှက်တာတွေရှိတယ်အားမရတာတွေရှိတယ်အဲလိုပြောဟိုပေါ်တော့မဲမသွားမပြေဘူးလို့ပြောတာတွေလည်းအများကြီးကြားတယ်သို့တော်လည်းပဲသူတို့စိတ်ထဲမှာကကျွန်တော်တို့ဒီတစ်ဖက်ကဟိုကျွန်တော်တို့ NLD ကိုအားမရတာ NLD ဒီတက်ပိုကောင်းစေချင်တာတပိုင်းနောက်တစ်ဖက်မှာသူတို့မကြိုက်တဲ့အဖွဲ့အစည်းပြန်ရောက်ပဲအားရလာမှာကြောက်တာလည်းတပိုင်းရှိတယ်ဆိုတော့ NLD ကဒီနှစ်ခုကိုပေါ်တော့ balance လုပ်ပြီးတော့ကျွန်တော်ရွေးကောက်ပွဲမှာကြေပန်းစားမှုကိုပြန်ထိန်းနိုင်မယ်ကျွန်တော်တို့မဲယုံတွေရောက်လာအောင်ဟလာသူတို့ဆက်ပြီးတော့မဲပေးအောင်လက်ရှိအဲ့အခြေအနေတခုကိုကင်တွယ်ပြီးတော့ကျွန်တော်တို့လုပ်သွားနိုင်တဲ့အနေအထားတော့ရှိတယ်။ NLD နဲ့ကံကောင်းတဲ့ချက်ကအုတ်ချိုရေးပိုင်းစီးပွားရေးပိုင်းအဲ့ဘက်မှာအားနေတော့လည်းပဲဒီပြီးခဲ့တဲ့ ICJ ကိစ္စနဲ့ကျွန်တော်တို့ဒီ COVID ကိစ္စမှာသူတို့အထိုက်အလောက်လုပ်နိုင်ကြနိုင်တယ်ဟာပဲဒါထူးခြားနေတာပေါ့နော်။ဆိုတော့ဒါတွေကလည်းကျွန်တော်တို့ကုစားထားတဲ့အနေအထားရှိတယ်။ဆိုတော့ဒါအစိုးရလည်းဖြစ်မသွားနိုင်ဘူး။အဲနောက်တစ်ခုကဒီတိုင်းသားဒေသတွေမှာ challenge ရှိရင်တော့မှကျွန်တော်တို့စိတ်ကောင်းမှုတွေရှိရင်တော့မှကျွန်တော်ထင်တယ်ဟိုမဲလာပေးကြမယ်ဆိုရင်မဲပေးအောင်လုပ်နိုင်ရင်ကျွန်တော်တို့ဒီပြည်ပမှာရှိတဲ့မဲတွေနဲ့အစိုးရဖွဲ့နိုင်တဲ့အထိတော့ကျွန်တော်တို့ရောက်သွားနိုင်မယ်လို့တော့ကျွန်တော်ကတော့တွက်မိတယ်အဓိကကတော့မဲပေးတဲ့လူညော့မသွားဘူးအဓိကကတော့တချို့နေရာတွေမှာဗျဟိုမဲပေးတဲ့လူညော့သွားရင်သူတင်ကိုတင်ပြိုင်တဲ့နေရာလေးရှိတယ်အဲ့ဒီနေရာလေးတွေထိသွားရင်တော့ကျွန်တော်တို့ပြဿနာရှိတာပေါ့နော်ဆိုတော့အဲ့လိုမဖြစ်ဘူးကျွန်တော်တို့ဒီမဲပေးအောင်လူတွေဟိုလားမဲယုံလာအောင်ကျွန်တော်တို့လုံးနိုင်နေဆိုလို့ရှိလို့ရှိရင် NLD ကအစိုးရဖွဲ့နိုင်နေမယ်လို့ကျွန်တော်မြင်ပါတယ်
ဟုတ်ကဲ့ခင်ဗျာသတင်းစာဆရာကုတီဟာသွေးအမြမရေးလေးတာသူဒေါက်တာရေမျိုးသိန်းကျွန်တော် VOA ကနေပြီးတော့ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာကျွန်တော်တို့ဒီအစွန်းလေးကောင်ကိုဒီမှာပဲရနာခွင့်ပေးပါခင်ဗျာ